ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာရီရဲ့တရားမဝင်မှုရဲ့ဆေးဝါးနှိမ်နင်းရေးကိုအမေရိကန်တပ်ကောင်တွေတိုက်တဆိတ်လက်ခံနေတာဟာမဟာမိတ်ကောင်ဖြစ်တဲ့နိုင်ငံခြားဆက်ဆံရေးအဆင်မပြေဖြစ်နေတာတွေကိုမေ့ပြန်နိုင်ခွင့်ရှိနေတယ်လို့မျှော်လင့်ရတယ်လို့တရုတ်ကနေစောင့်ကြည့်နေတဲ့ကြားကပဲနိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးပြီးလှုပ်လာနိုင်ချေရှိနေပါတယ်။ဖိလစ်ပိုင်အစိုးရကမူရဲ့ဆေးဝါးနှိမ်နင်းရေးကိုတည်ဝင်နည်းလမ်းနဲ့လှုပ်ဆောင်နေတဲ့အကာလပတ်လုံးအမေရိကန်အစိုးရကထောက်ခံနေမှာဖြစ်ကြောင်းအမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး James Walsh ကဘုတ်ဘူးနဲ့တင်းစားရှင်းလင်းပေါ်မှာပြောကြားခဲ့တာပါ။တက်ကြလှုပ်ရှားသူတွေကတော့ဒူတာရီအစိုးရဟာတူးတက်လာတဲ့2016ဂျွန်လကစပြီးမူရဲ့ဆေးဝါးနှိမ်နင်းရေးမှာရုံးတင်ဆစ်ဆေးတာတွေမလုပ်တယ်လို့ရဲတွေကြောင့်တိုက်ဆွတ်သူပေါင်း8000လောက်ရှိနေတယ်လို့ယုံကြည်တာပါ။ဖိလစ်ပိုင်သမ္မတရုံးဝက်ဘ်ဆိုင်မှာတော့ Mr. Walsh ကမှတ်ချက်ဟာဖိလစ်ပိုင်အစိုးရဖွဲ့တရားဝင်မူရဲ့ဆေးဝါးနှိမ်နင်းရေးနဲ့ပတ်သက်ပြီးအပြုသဘောဆောင်တဲ့ပုံပေါ်မျိုးတိုးလာတာတွေ့ရတယ်လို့ပြောပါတယ်။ဖိလစ်ပိုင်ကမန္တနာအိုကျောင်းတောင်ပိုင်းကအကျန်းဖက်မှုရဲ့ဆိုင်ရဲ့အတွက်ပြည့်ရတဲ့လာတယ်မှာပဲဖလော့ပစိဖိတ်ဆိုင်ရဲ့ဖလော့ပိုင်းဆက်ရှင်ရဲ့လုံမှာဖြစ်ကြောင်းအမေရိကန်ဘက်ကအကြေညာခဲ့ပါတယ်။ဒါဟာဒေတာရင်းတရုတ်အင်အားကြီးထွက်လာမှုကိုထိန်းချုပ်နေအောင်အမေရိကန်ကဖလော့ပိုင်းရဲ့ဆက်ဖက်ဆက်ဆံရေးပုံမှန်ခိုင်မာခြင်းနဲ့သဘောအချက်ပြလိုက်တာဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်။